ဗနက်ဆိုလာနိုင်ငံမှာပက်စီယိုချက်ပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲမဲ့လွှတ်တော်အတွက်ရည်ရွယ်ချင်းပါတဲ့အခြေခံဖြစ်စေရေးကောက်ပွဲမှာဆန္ဒမဲပေးသူရည်တော်ကိုအနည်းဆုံးလူတစ်သန်းလောက်မှန်မကန်စီးပူပြထားတယ်ဆိုတဲ့ပြောဆိုချက်ကိုသမ္မတနဲ့ရွေးကောက်ပွဲကြီးကြပ်ရေးအဖွဲ့အခြေခံတွေကဒီနေ့ပဲပယ်ချလိုက်ကြပါတယ်။ရွေးကောက်ပွဲအတွက်အလက်ထရောနစ်နည်းပညာနဲ့ဝန်ဆောင်မှုပေးခဲ့တဲ့ဗြိတိန်ချင်းဆိုင်ကုမ္ပဏီရဲ့ပြောဆိုချက်ကတာဝန်မဲ့ရရောက်တဲ့အကြောင်းဗနက်ဆိုလာရွေးကောက်ပွဲကောင်စီဥက္ကဋ္ဌတိစေလူစီနာကပြောဆိုလိုက်ပြီးဥပဒေကြောင်းရအရေးကြီးကိုစီစဉ်မယ်လို့လည်းတတိပေးခဲ့တာပါ။ဒီကောက်ပွဲလုပ်ငန်းစဉ်မှာဝန်ဆောင်မှုနဲ့နည်းပညာထောက်ကူပေးရမယ်ကုမ္ပဏီတစ်ခုအနေနဲ့လိုရိုးလို့စင်မဟုတ်ပဲတဝါအမြင်ပေးခဲ့တာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်။ဗြိတိန်နိုင်ငံကစတမက်တစ်ကုမ္ပဏီကြီးကအတိုနီယိုမူကီကာကတော့မဲဆန္ဒရှင်စင်ဟာမှားယွင်းနေတယ်ဆိုတာတန်မြတ်ဖြစ်စရာမရှိကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းမဲစင်းကြောင့်တင်းတင်းနေနေကရွေးကောက်ပွဲရလက်ပေါ်ရက်ကမှုရှိမရှိဆိုတာတော့ပြောမသွားပါဘူး။အမှန်တကယ်မဲပေးခဲ့သူရေးတွက်နဲ့အာဏာပိုင်တွေထုတ်ပြန်ခဲ့တဲ့မဲစင်းကြားထမှန်းကြီးတက်တန်းတော့ကွာနေတယ်လို့လည်းအမှုဆောင်ရရှိချုပ်ကပြောဆိုခဲ့ပါတယ်။ဗနီဇွဲလားသမ္မတနီကိုလတ်မာဒူရိုကတော့ကုမ္ပဏီကြီးကပေါ်ဗြိတိန်နဲ့အမေရိကန်တို့ကဖိအားပေးမှုရှိခဲ့တဲ့အကြောင်းရုံးမြင့်တဲ့ကြားမိန့်ခွန်းမှာပြောဆိုခဲ့တာပါ။မဲပေးသူရေးတွက်ရှစ်တန်းရှိခဲ့ကြောင်းလည်းသမ္မတကထပ်မံပြောဆိုလိုက်တယ်လို့ဆန္ဒပြသမားတွေရဲ့တားဆီးမှုတွေသာမရှိခဲ့ရင်မဲပေးသူရေးတွက်ဟာဆယ်ဆန်းလောက်တော့ရှိနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီကောက်ပွဲကိုသွေးမောက်ခဲ့တဲ့တိုက်ခန်းတွေကတော့မဲပေးသူရေးတွက်ဟာလေးစမ်းတော့မဖြစ်ကြောင်းပြောဆိုထားတယ်လို့တနည်းနည်းယူကောက်ပွဲမှာတင်းယူခဲ့ကြတဲ့သတင်းသမားတွေကလည်းမြို့ကာကတ်မှာမဲယုံမှာလူမရှိသလောက်ဖြစ်နေတယ်လို့လည်းပြောဆိုထားကြတာပါ။